talking about the government to give us its own estimation of how many women were affected, how many girls were affected, what was the composition of the military who were...
Ma tu ya go chimaru taung su ni da ga tru khaman je ya yuti badu tikai khe de le nin khin ne badu tikai khe de le yami shin le ta win pe de chei ma ai sita ye phwe yi hmu ga belo shi ba de le ရင်ရင်ရှင်းလင်းရေးလို့ဆိုရမှာအတိအကျဘာကိုဆိုလိုပါသလဲမြန်မာစုရကပြည်တွင်းမှာကော်မရှင်ဖွဲ့ပြီးစစ်တပ်ကပဲစုံစမ်းစစ်ဆေးအစီရင်ခံခိုင်းကြတာရှိပါတယ်အဲ့ဒီအစီရင်ခံစားမှာဒီကျူးလွန်မှုတွေအတွက်ဘယ်သူမှတာဝန်ရှိရဲဆိုတဲ့အရေးကြီးတဲ့တွေးရှိချက်တွေကိုဖော်ပြထားခြင်းမတွေ့ရတာကဝန်းနည်းစရာဖြစ်ပါတယ်ဒီဖက်မှာတော့ဒီရစ်စစ်ကြမ်းကြုတ်မှုတွေအကြောင်းကိုလူတိုင်းကပဲပြောနေကြတာဖြစ်ပါတယ်လို့စီတော့ကနိုင်ငံတကာအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူစာချုပ်ကိုကြီးကြပ်နေတဲ့ကုလသမဂ္ဂအမျိုးသမီးများအခွင့်အရေးကော်မတီအဖွဲ့ဝင်တစ်ဦးဖြစ်တဲ့နာလာဟိုက်ဒါကသတင်းမီဒီယာကိုကုလသမဂ္ဂမှအင်ညာနေ့ကပြောခဲ့တာဖြစ်ပါတယ်။ဒီချိန်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကစလို့အာဆာရူဟင်ဂျာအချမ်းဖယ်အုပ်စုကလုံခြုံရေးစခန်း30ကိုဝင်တိုက်ခဲ့မှုတွေနောက်ဆက်တွဲကြည့်ရဲ့အဖြစ်မြန်မာစစ်တပ်ကမြေကြီးရှင်းလင်းရေးတုလုပ်ခဲ့ရမှာအဓိကအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း6သိန်းကျော်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။ခုလိုနေနေရှင်းလင်းရေးလို့ရမှာရိုဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လုံခြုံရေးတပ်တွေကအတင်းအဓမ္မပြုကျင့်မှုနဲ့ရင်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးအထူးစီရင်ခံဖို့မြန်မာအစိုးရထံကိုစီတော့ကော်မတီကတင်လာနေကအကြောင်းကြားစာပေးပို့ခဲ့တာဖြစ်ပါတယ်။ဒီအထူးအစီရင်ခံစာကို6လအတွင်းတင်ပြရမှာဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့2018မေလ28ရက်နေ့မှာနောက်ဆုံးထားတင်ပြရဖို့ရှိပါတယ်။ခုလိုအထူးအစီရင်ခံစာညွှန်ကြားချက်ထုတ်ပြန်တာဟာလေ1982ခုအောက်တိုဘာလကစလို့ပထမဦးဆုံးကော်မတီအနေနဲ့စီဝေဝဲချင်းပါခဲ့ပြီးတဲ့နောက်မှာ၄ချိန်မြောက်ပဲရှိပါသေးတယ်။ကမ္ဘာ့ထွန်းရှိတတိပုဂ္ဂလလူခွေးကြီးကျွမ်းကျင်ပညာရှင်23ဦးနဲ့ဖွဲ့စည်းထားတဲ့ကော်မတီရဲ့တောင်းဆိုချက်ကိုစီတော်စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာအစိုးရအနေနဲ့လိုက်နာရမှာလည်းဖြစ်ပါတယ်။ဒါကြောင့်စီတော်ကနိုင်ငံတကာအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးစာချုပ်နဲ့ပတ်သက်လို့မြန်မာအမျိုးသမီးတွေသိရှိနိုင်ဖို့ဘယ်လောက်ရည်ကြီးပါတယ်ဆိုတာကိုပြီးခဲ့တဲ့ဇူလိုင်လကစီတော်နီလာကန်ကိုတက်ရောက်ခဲ့တဲ့မြန်မာ CSO အဖွဲ့အစည်းတစ်ခုကကျူးဆန်းကိုထိုးခြင်းကမိကြီးထားတာကနေကောက်နှုတ်တင်ပြလိုပါလေ
ဒီစီတော့စာချုပ်ရဲ့အကြီးကျအချက်ကမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးအစစမြင့်တင်တဲ့အခါမှာမြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းတစ်ခုလုံးမှာမြင့်တက်လာမယ်ဆိုတဲ့အကြီးကျအခြေခံထားတဲ့စာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီစာချုပ်အရာအစိုးရတွေကနေပြီးတော့အကောင့်ထဲပေါ်ပေးရဖို့တော်တော်လေးအရေးကြီးပါတယ
်မြန်မာနိုင်ငံကဒီစီတော့စာချုပ်ကို1998ခုကလက်မှတ်ရေးထိုးခဲ့တယ်ဆိုတော့ဒီစီတော့စာချုပ်ကမြန်မာအစိုးရအနေနဲ့နိုင်ငံတွင်းမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရမှုကနေဘယ်လိုကာကွယ်ပေးထားပါလဲရှင
်သူကတော့ကာကွယ်ပေးထားတဲ့အချိန်မှာပထမဦးဆုံးအရေးအကြီးဆုံးအနေနဲ့ကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီ possible အခြေခံဥပဒေကနေပြီးတော့နိုင်ငံတော်မှာရှိတဲ့တရားဥပဒေတွေထဲမှာအမျိုးသမီးတွေကို question ဆက်ဆံမှုဆိုတာလုံးဝမရှိသေးတော့အဲ့ဒီဟာမျိုး question ဆက်ဆံသေးတဲ့အသေးပဲဆက်ရမှုမရှိသေးတဲ့ဥပဒေတွေပြဋ္ဌာန်းရပါတယ်သူသဖြင့် possible အချုပ်ပေါ်အခြေခံဥပဒေမှာကိုယ်တိုင်ကဒီ question ဆက်ဆံမှုမရှိဘူးဆိုတဲ့ဒီအသေးပဲသတ်မှတ်ချက်ကိုထည့်သွင်းပေးရပါတယ်အဲ့တော့အရင်အကြီးဆုံးကအဲ့ဒီအခြေခံဥပဒေမှာကိုယ်တိုင်ကအဲ့ဒီဟာကိုအတိတ်ပဲဖွင့်ဆိုပြီးတော့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိပါဘူးဆိုတဲ့အာမခံချက်တွေထားပေးရပါတယ
်မြန်မာနိုင်ငံအနေနဲ့ပေါ့နော်1996ခုနှစ်ကဒီချိန်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီတော့အစီအစဉ်တွေတင်နေ2009ခုနှစ်မှာဒုတိယနဲ့တတိယအခုသရုပ်ထနဲ့ပြင်စမမြောက်အစီအစဉ်စာတင်သွင်းခဲ့တယ်ပေါ့အဲ့လိုတင်သွင်းတဲ့နေရာမှာပေါ့နော်ဖြူဖြူဆန်တို့ရဲ့ဒီCSO တွေကလည်းတော့အဖွဲ့အစည်းတွေကလည်းခရီးမြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့အဓိကပြဿနာတွေတင်ပြခဲ့ကြတယ်ဆိုတော့ကော်မတီကိုဘယ်လိုမျိုး ဆိုရင်ကင်းဖြစ်မှုတွေပြရရေးကြပါလိမ့်ရှင်အဓိကပေါ့နော
်အဓိကတင်ပြခဲ့တာကတော့မြန်မာနိုင်ငံမှာရှိတဲ့ဥပဒေတွေပထမဦးဆုံးဖွဲ့စည်းပုံအခြေခံဥပဒေကနေစပြီးတော့ဒီဆက်ဥပဒေတွေထဲမှာရှိတဲ့အမျိုးသမီးတွေကိုဖန်ရှင်ဆက်ဆက်မှုဆိုတာဘာလဲဆိုရင်အတိတ်ရောက်ပြင်ဆင်မှုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်လို့ရနောက်ပြီးတော့ဒီဆက်ဥပဒေထဲမှာအမျိုးသမီးတွေကိုဖန်ရှင်ဆက်ဆက်မှုဖြစ်နေစေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ဖို့ရအမျိုးသမီးတွေအခုလောလောဆယ်အကြီးကျယ်ဆိုင်ရတဲ့လူကုန်ကူးခံရတာတို့ကျန်းမာရေးပညာရေးကဏ္ဍတွေမှာအမျိုးသမီးတွေကနှိမ့်ကျနေတာတို့အထူးသဖြင့်အကျိုးနဲ့နေအမျိုးသမီးတွေရဲ့ဒီကျန်းမာရေးပညာရေးလုံခြုံရေးအမျိုးသမီးတွေကနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာအမျိုးသားတွေနဲ့တန်းတူပါဝင်နိုင်မှုအရေးကြီးတဲ့ကဏ္ဍ၃ခုကျွန်တော်တို့ဆက်ပြီးတင်ပြခဲ့တာကတော့အမျိုးသမီးတွေကိုကြံဖက်မှုပပျောက်ရေးရဲ့စစ်မဲ့ဖြစ်ပွားတဲ့ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အထွေထွေအချိုးဖောက်ခံနေရတဲ့ဟာတွေကိုကာကွယ်ဖို့နောက်ဆုံးတစ်ခုကတော့ဒီအမျိုးသမီးတွေကလူတရားဥပဒေထဲမှာတိုင်တန်းအမှုဖွင့်တဲ့အခါမျိုးမှာအတန်းတူဖွင့်ရေးကြဖို့လည်းလူခွင့်ရရဆိုတဲ့နေရာမှာတရားဥပဒေရဲ့ရှင်းမောက်မှာမှန်ကန်တဲ့တရားစီရင်ခွင့်ရရှိဖို့ဆိုတဲ့အချက်တွေပေါ့လေအဲ့ပေါ်မှာအခြေခံပြီးတော့တင်ပြခဲ့တာဖြစ်ပါတယ်အဲ့
တော့အခုစီဒေါ်ရဲ့လုံထုံးလုံမီအရာပေါ့နော်ဒီစီဒေါ်ကော်မတီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးမကင်းဖြစ်စရာကောင်းတဲ့အချက်တွေကို CSOD ရဲ့တင်ပြချက်ကိုတစ်ဖက်ကကြားလာတယ်ဒီမြန်မာအစိုးရဘက်ကတင်သွင်းနေအစီအစဉ်စာပါအချက်လက်တွေကိုလည်းသူကသုံးသပ်တယ်ပြီးတော့မြမအစိုးရအဖွဲ့ကူစင်ကိုသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေသူတို့မိကွန်းထုတ်တယ်အဲ့လိုမိကွန်းထုတ်တဲ့နေရာမှာပေါ့နော်ဒီကော်မတီအဖွဲ့ဝင်တွေနဲ့ဘယ်အချက်တွေကိုအဓိကထားပြီးတော့မိကွန်းထုတ်ခဲ့ကြပါလို့ရှင
်ဒီတော့ကော်မတီကနေပြီးတော့ပထမဦးဆုံးအနေနဲ့မြမကိုယ်စားလှယ်အဖွဲ့ကိုမိတဲ့မိကွန်းကတော့စီရောကော်မတီကနေပြီးတော့အရင်တော့အကြံပြုခဲ့တယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေတွေထဲမှာအခက်အရောက်စီတဲ့ဒီမျိုးစုံကိုဖန်တာစီတဲ့အချက်တွေကိုထပ်သွင်းဖို့အကြံပြုခဲ့ပါလေ။အဲ့အကြံပြုချက်တွေကိုသူတို့ဘလောက်အထိပြီးတော့အကောင်အထည်ဖော်ခဲ့လေ။အခုချိန်မှာဘလောက်အထိတိုးတက်လာခဲ့လေ။အဲ့ဒီဟာရောနောက်ပြီးတော့အခုနောက်ပိုင်းမှာပြည်ရေးတဲ့အစိုးရလက်ထက်တုန်းကအတည်ပြုခဲ့တယ်။ဒီအမျိုးသားဥပဒေလို့ခေါ်တဲ့ဥပဒေတွေရောစီတော်စာချုပ်နဲ့ဘလောက်အထိကြံ့ကြင်မှုရှိနေရှိဆိုတဲ့ဟာကိုသုံးသပ်ပြုရင်အဲ့ဒီသုံးသပ်ဆောင်ရွက်ချက်တွေကရောဒီမှာဒီအစိုးရလှုပ်ဆောင်ခဲ့ပါသလားဆိုတဲ့ဟာကိုမျိုးမေးခဲ့တာဖြစ်ပါတယ်။ဆက်ပြီးတော့ဒီရောကော်မတီကမေးခွန်းထုတ်တာကတော့ဒီမြန်မာအစိုးရကပေါ်ပြခဲ့တဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေချေကူကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တယ်။အဲ့ဒီပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကရောစီရောနဲ့ဘလောက်အထိကိုက်ညီမှုရှိသလဲဆိုတဲ့မေးခွန်းကိုသူတို့မေးခဲ့ပါတယ
်။စီရောကော်မတီအနေနဲ့အရင်းများဖွဲ့ချက်ဆံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်။စိုးရိမ်မကင်းဖြစ်မှုတွေမှာတခြားအရေးပါတဲ့အခြေအနေများအထည်ပြောသွားပါသေးလိမ့်ရှင်ချုပ်ပြီးတော့နောက်ဆုံးအနေနဲ့ပြောပြပေးပါလား
မျိုးသမီးတွေနဲ့ပတ်သက်ပြီးတော့မျိုးသမီးတွေနဲ့မိန်းကလေးတွေမှာပညာသင်ကြားခွင့်အခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေသူမေးပါတယ်အထူးသဖြင့်မျိုးနဲ့ဒီတော့ရဒေသတွေမှာရှိတဲ့အမျိုးသမီးတွေပညာသင်ကြားပိုင်းကိုပင်လန်းနေဘလောက်ပွဲပြားဆန္ဒမှုရှိသလဲဆိုတဲ့ဟာတွေနောက်တက္ကသိုလ်ဝင်ခွင့်တွေမှာရောဒီအထူးပြုပါလာပေါ်မှာမူတည်ပြီးတော့ဘလို့ပွဲပြားဆက်ဆံမှုရှိလဲဆိုတဲ့မေးခွန်းတွေလည်းသူမေးပါတယ်နောက်ပြီးတော့ကျမကြီးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းမျိုးသမီးတွေအနေနဲ့ရောကျမကြီးပြုစုဆောင်အခုရေးရတော့သူရကနေပြီးတော့ဟိုဘလောက်ဒီပတ်မှုမှုတွေလောက်တလေဒီခင်တဲ့နှုံးကလေးတဲ့နှုံးပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လေသူကနေပြီးတော့မိခွန်းနေနေပါလေသူတို့အဓိကသူတို့စိတ်ဝင်စားပြီးနေတဲ့မိခွန်းကတော့ဒီလက်ဒီမှာဒေသမှာရှိတဲ့အမျိုးသမီးတွေကနေပြီးတော့သူရှိနေတဲ့ဒီစီမံကိန်းတွေပေါ့လေဒီရဲမှုပပျောက်ရေးစီမံကိန်းတွေအထူးသဖြင့်စကဘာဖန်ကနေပြီးတော့လုပ်နေတဲ့ဒီရဲမှုပပျောက်ရေးစီမံကိန်းတွေကရောအမျိုးသမီးတွေပေါ်မှာဘလောက်အထိကြည့်အောင်မရှိတယ်ဆိုရင်မိခွန်းနေလည်းသူမေးသွားပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
Never, 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 never